နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ ICG ကမြန်မာရိုဟင်ဂျာပြဿနာဟာအန္တရာယ်ရှိတဲ့အခြေအနေသစ်တစ်ရပ်ဖြစ်လာနေတယ်ဆိုပြီးဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့တင်းချီတဲ့ရိုဟင်ဂျာတွေဌာနေပြန်ရေးကလွယ်လွယ်ကူကူဖြစ်လာမှာမဟုတ်တာကြောင့်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကတ်ဒုက္ခကြီးဖြစ်လာနိုင်တယ်လို့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေကလည်းပေါ်ပေါက်လာနိုင်တယ်လို့သတိပေးထားပါတယ်။နိုင်ငံတကာနဲ့အနောက်အုပ်စုအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုရဲ့ဆိုးကျိုးထိခိုက်မှုတွေကိုသတိထားဖို့မြန်မာအစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံဖို့ကိုလည်းတိုက်တွန်းထားပါတယ်။မတ်သိန်ကြီးထိုက်စူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့ပါရှင်။နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ ICG ရဲ့မြန်မာရိုဟင်ဂျာပြဿနာဟာအန္တရာယ်ရှိတဲ့အခြေအနေသစ်တစ်ရပ်ဖြစ်လာနေပြီဆိုတဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပါတယ်။ဒုက္ခသည်ရေအခြေအနေတို့အတွင်းပြေလည်နိုင်မှာမဟုတ်တာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခက်အခဲကြီးတစ်ရပ်ဖြစ်လာနိုင်တယ်လို့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေလည်းဖြစ်လာနိုင်တယ်လို့သတိပေးပါတယ်။အမေရိကန်ပါဝင်အနောက်နိုင်ငံတွေဘက်ကရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးရမှုဟာမြန်မာစစ်တပ်ရဲ့အင်အားအလွန်အကျွံသုံးနှိမ်နှင်းမှုကြောင့်လို့ပြောဆိုထားပြီးအထူးသဖြင့်မြန်မာစစ်တပ်အကြီးအကဲတွေကိုပြစ်မှတ်ထားတန်းခတ်ထားတာပါ ICG ကတော့တန်းခတ်ပိတ်ဆို့မှုတွေကတခြားလူနည်းစုတွေအပေါ်အလားတူလုံမလာနိုင်စေဖို့အတွက်အရေးကြီးတဲ့သတင်းစကားဖြစ်နိုင်ပေမဲ့လို့မြန်မာနိုင်ငံတွင်းမှာတော့အပြုသဘောဆောင်အပြောင်းလဲထွက်လာစေမယ့်ပုံမရှိဘူးလို့ထောက်ပြပါတယ်မြန်မာရေးသုံးသပ်သူတွေနိုင်ငံရေးသမားတွေဘက်ကလည်းဒီသဘောထားကိုလက်ခံထားပါတယ်မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိန်းကအခုလိုပြောပါတယ
်ဟိုကျွန်တော်တို့နိုင်ငံရေးဒီလက်ရှိပေါ်လီဒီမိုကရေစီအပြောင်းလဲမှာတော့ဒီလက်တလုံးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျက်တဲတွေနဲ့ဆက်ဆက်ပြီးတော့ဒီ targeted sanction တွေကဟိုအလုပ်ဖြစ်နိုင်ခြေနည်းတယ်လို့ကျွန်တော်ကတော့မြင်တယ်ဒီလို targeted sanction မျိုးလောက်တာတဲ့ပေါ်လီเนาะကျွန်တော်တို့နိုင်ငံရဲ့လက်ရှိကြုံတွေ့နေရတဲ့အကျက်တဲတွေပြဿနာတွေစိန်ခေါ်မှုတွေကိုနိုင်ငံရေးနီးလန်းအရเนาะဟိုတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာနိုင်ဖို့အတွက်ကိုနိုင်ငံတကာကဖြစ်ရုံရုံနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်ပိုအကျိုးရှိမယ်လို့ကျွန်တော်ကတော့မြင်တယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရပြီးနောက်ပိုင်းမှာတော့အရင်ကစစ်ရှိန်မြင့်ခဲ့တဲ့မြန်မာပြည်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကတော့တိတိတသားရော့ကျသွားတယ်လို့ကချင်နိုင်ငံရေးသမားဒေါက်တာဒူးဂျာကပြောပါတယ်။ရိုဟင်ဂျာအရေးဖြစ်ရှင်းနိုင်ရေးကတော့ညှိနှိုင်းဆွေးနွေးမှုသာဖြစ်တယ်လို့လည်းဒေါက်တာဒူးဂျာကသုံးသပ်ပါတယ်။
ဒီအချက်နဲ့ပူဆုံးတော့အချက်နဲ့ပူပြီးပြည်လည်မှုရှိလောင်ဒါဥတည်ရမယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လို့ဒီကွန်းစင်လေးလာရဲ့တော့ဒါပြင်ပတာဖြစ်ပြပတာဖြစ်ပြတွေ့ရပြကွန်းစင်လေးလာရဲ့တော့ဦးစားပေးတင်တယ်။ဦးစားပေးပြီးတော့မှဒီနောက်ဆုံးမှာတော့ညှိနှိုင်းရေးညှိနှိုင်းဆောင်ရွက်ရေးပေါ့။ဥပမာဆိုလို့ရှိရင်နိုင်ငံတကာကနေပြည်တွင်းကညှိနှိုင်းဆောင်ရွက်တဲ့ပုံစံမျိုးပေါ့။အဲ့ဒီဒါမှမဟုတ်လို့ရှင်တော့နိုင်ငံတကာကပုံစံတစ်မျိုးပြည်တွင်းကပုံစံတစ်မျိုးဖြစ်နေလို့ရှင်အခြေအနေပိုရှုပ်ထွေးလာနေတယ်လို့ကျွန်တော်မြင်တယ်လေ
ဒါပေမဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ဘက်ကတော့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်အလေးထားလာတယ်လို့တော့ဒေါက်တာရမျိုးသိန်းကရှုမြင်ပါတယ
်အဲလက်ရှိအချိန်မှာမြန်မာအစိုးရရောမြန်မာတပ်မတော်ရောဟောအရင်ကာလကတည်းကပေါ့လေစီးပွားရေးရဒဏ်ခတ်ပိတ်ဆို့မဲ့အနေအထားတွေဖိအားပေးတဲ့အနေအထားတွေပေါ်မှာပို့ပြီးတော့အလေးထားတယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်။အဲ့တော့နောက်တစ်ခုကတော့ဘာလဲဆိုတော့အရင်ကျွန်တော်တို့တမတော်အစိုးရအဆက်ဆက်နဲ့ပုံစံမတူတာကတော့လက်ရှိအစိုးရကဟိုပြည်သူကနေတိုက်ရိုက်မဲပေးပြီးတော့ရွေးတင်တဲ့သူတွေကနေဖွဲ့ထားတဲ့အစိုးရဖြစ်တဲ့အခါကျတော့အဲ့ဒီအပေါ်မှာတော့အစိုးရအပိုင်းရဲ့ယုံကြည်မှုကတော့နည်းနည်းဟိုမြင့်မားနေတယ်လို့ပြောလို့ရတယ်။နောက်ပြီးတော့အစိုးရဘက်မှာပြည်သူလူထုရဲ့ယုံကြည်မှုကလည်းမြင်မာတဲ့အနေအထားမျိုးတော့ရှိတယ်။အဲ့ဒီအခါကျတော့အဲ့ဒီလိုအခြေအနေဖြစ်နေပေမဲ့လည်းပဲပေါ့လေကျွန်တော်အမြင်အားဖြင့်ဒီအစိုးရနဲ့တတ်မတော်အနေနဲ့ဒီနိုင်ငံတကာရဲ့ဖိအားပေးမှုတွေအထက်ထပ်ပေးဆို့မှုတွေအပေါ်မှာအရင်အထက်တော့ပို့ပြီးတော့အလေးထားတယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့တစ်ဖက်ကပေါ့လေနိုင်ငံတကာရဲ့ဟိုပူးပေါင်းဆောင်ရွက်နိုင်မှုအပိုင်းနဲ့ဒီမြန်မာအစိုးရမြန်မာတတ်မတော်ရဲ့ဒီတိရရောက်ကြည်ကြည်ပြပြနဲ့ပူပေါင်းဆောင်ရွက်နိုင်မှုအပိုင်းနေမှာတော့ဟိုနှစ်ဖက်လုံးမှာအားနည်းချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
ICG အစီအခံစာသစ်မှာတော့ရခိုင်ပြည်နယ်တွင် Arakan Rohingya Salvation Army အပေါ်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုအတွင်းဘင်္ဂလားဒေ့ရှ်ဘက်ကို Rohingya 6,240 ထွက်ပြေးရပြီးကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်ခဲ့ရတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကနေ Rohingya တွေကိုမောင်းထုတ်လိုက်တာကတော့ပြည်ပခါကိုပြည်လဲစီမှာမဟုတ်ဘူးလို့လည်းထောက်ပြပါတယ်။ဒီအခြေအနေကြောင့်မြန်မာပြည်တွင်းနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေကိုပြောင်းလဲသွားစေပြီးအာဆာအဖွဲ့ရဲ့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေလှုပ်လာနိုင်တာကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားတင်းမာမှုတွေတိုးလာနိုင်တယ်လို့လည်းအစိုးရကဖော်ပြထားပါတယ်ရှင်။